ကောင်းပါပြီရှင်ဒီပြပရောက်အဖွဲ့အစည်းတွေထဲမှာ1990ရွေးကောက်ပွဲကအနိုင်ရခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဖွဲ့စည်းထားတဲ့ဒီ MPU အဖွဲ့ကနေသူတို့ဒီတိုင်းသားကောင်းဆောင်တွေနဲ့ပူးပေါင်းပြီးတော့လက်ရှိအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ကိုပြင်ဆင်တိုးချဲ့ဖွဲ့စည်းမှာဖြစ်တယ်လို့ထုတ်ပေါ်ကြေညာခဲ့ပါတယ်အဲ့တော့ဒီတက်တန်း19နှစ်နီးပါးရှိပြီဖြစ်တဲ့အဝေးရောက်ညွန်ပေါင်းအစိုးရဖွဲ့ကဘာကြောင့်အခုမှဒီတိုင်းရင်းသားတွေနဲ့ပူးပေါင်းဖွဲ့စည်းဖို့လုပ်ရတယ်လဲဆိုတာကိုဒီအဖွဲ့ဝင်တဦးဖြစ်တဲ့မန္တလေးမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမမောင်ကြီးက RFA ကိုအခုလိုရှင်းပြပါတယ
်။အစိုးရဖွဲ့ကိုပြင်ဆင်တိုးချဲ့ဖွဲ့စည်းနဲ့ပတ်သက်ပြီးတော့စဉ်းစားခဲ့တာတွေဆွေးနွေးခဲ့တာတွေကတော့အရင်ကလည်းရှိခဲ့ပူပါတယ်။ဒါပေမဲ့အခုဒီနှစ်ပိုင်းရောက်တဲ့ခါကျတော့မှပဲကျွန်တော်တို့ဒီကိစ္စတွေကအကောင့်တွေပေါ်ဖို့ဖြစ်လာတယ်လို့ပဲပြောရမှာဖြစ်ပါတယ်ဒါလည်းကျွန်တော်တို့ညှိနှိုင်းမှုဆွေးနွေးမှုတွေကိုအချိန်ချင်းကျွန်တော်တို့လုပ်ခဲ့ပါတယ်အချိန်ချင်းဆွေးနွေးလုပ်ခဲ့တဲ့ပေါ်ကနေပြီးထွက်လာတဲ့ရလာပဲလို့ပြောရမှာပေါ့လေအဓိကအကြောင်းရင်းကတော့မဖြစ်မနေဆောင်ရွက်ဖို့ဖြစ်လာတော့နာဖာက2010မှာကျွန်တော်တို့ရွေးကောက်ပွဲလုပ်မယ်သူရဲ့ရုံးမဲ့တိုင်းသွားမဲ့အနေထားမှာကျွန်တော်တို့ဒီဘက်ကနေပြီးစုစုစည်းစည်းနဲ့အင်းနဲ့အားနဲ့ကျွန်တော်တို့ရင်ဆိုင်နိုင်မှုဆိုတဲ့အခြေအနေကြောင့်ဖြစ်လာတယ်လို့ပြောရမှာဖြစ်ပါတယ်
။တခါဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်များအဖွဲ့ MPU အနေနဲ့လက်ရှိညွန်ပေါင်းအစိုးရအဖွဲ့မှာအားနည်းချက်တွေရှိနေတယ်လို့သုံးသပ်တဲ့အတွက်ပြင်ဆင်ဖွဲ့စည်းခဲ့တာဖြစ်တယ်လို့ရန်ကုန်စိတ်ကမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဆန်းဆန်းကပြောပါတယ်။
အမှန်တော့အဲ့ဒီဥစ္စာကတော့ဒီမှာတော့2006နောက်9ခုနှစ်လောက်ကြရပါတော့ဟိုဒီပြည်တွင်းထဲမှာဂျာပြအစိုးရဖွဲ့ဖို့တော့လကောင်းပါလေဒီကိစ္စတွေရှိကြပါလေရှိကြတဲ့ခါကျတော့ SGUB အစိုးရအနေနဲ့ကသူက5ယောက်ပဲပါတယ်ဆိုတော့အင်အားရှိနေတယ်လို့ဒီမှာတော့ယူဆတယ်စဉ်းစားချက်တွေရှိရဲ့နောက်ပြီးတော့ဒီအစိုးရတွေမှာဆိုလို့ရှိရင်သူတို့ကအော်ကျမတို့ဌာနတွေဝင်ကြီးဌာနတွေဘာတွေရှိပါဘူးဘာတွေဘာတွေလုပ်မယ်ဆိုတော့ပြတ်ပြတ်သားသားစီမံချက်တွေလည်းကျမတို့မတွေ့ရဘူးလေကျမတို့နဲ့ပူးပေါင်းဆောင်ရွက်တာကလည်းမရှိပါဘူးအဲ့တော့ဒီအစိုးရမရဲ့အင်္ဂါရနဲ့တော့မညီညွတ်ဘူးပေါ့သူတို့ရေးတဲ့ဟိုကျမတို့ credential challenge ကိုလုံးတက်မလုံးတက်ဆိုတဲ့ဥစ္စာမှာသူတို့ဖြေပြန်ဖြေတဲ့ထဲထဲမှာလည်းသူတို့ကတရားဝင်အစိုးရမဟုတ်ဘူးအဲ့တော့အစိုးရတရားရဲ့အင်္ဂါရတွေဖြစ်တဲ့transparency မရှိဘူးပေါ့ not transparency မရှိဘူး accountability မဖြစ်ဘူးသူတို့ရဲ့ပြည်သူလူထုအများရဲ့ဆန္ဒအောက်ခြေထောင်ယူထားတဲ့ democracy အတွင်းကုန်ပြောင်းရေးကာလစီမံချက်တွေပါလေရှိသလားဗာလားဒီလိုမျိုးပေါ့နော်ဟိုတိစားထင်တာမြင်တာတဲ့ဥစ္စာတွေနဲ့ကျွန်တော်တို့ကမတွေ့ရဘူးဆိုတော့ဒါကိုသူပြင်ပြောင်းလဲချင်တာပါ16နှစ်လောက်လည်းရှိပြီဆိုတော့ဒါလူတိုင်းကသိနေတဲ့အခါကျတော့ကျမတို့ကနေပြီးတော့ဒီအစိုးရကတော့ပြင်ပြောင်းလဲမှဖြစ်မယ်ဒီပြင်ပြောင်းလဲတာကလည်းဘယ်သူတွေဖြစ်ရမလဲဆိုလို့ရှိရင်ကျမတို့ MPU ပါ MPU ကလွှတ်တော်လို့ဖြစ်လွှတ်တော်ပါလွှတ်တော်ကဲသူအာဏာရှိပါတယ်ဒါကြောင့်မလို့ဒီလွှတ်တော်ကနေပြီးတော့ပြင်ပြောင်းလဲဖို့ဆိုတဲ့ဥစ္စာကိုဒီလိုချမှတ်လိုက်တာဖြစ်ပါတယ
်ဒါအပြင်အခုချိန်မှာပြပရောက်တိုက်ခန့်အင်အားစုတွေရဲ့ညှိညွတ်ရေးဟာအရေးကြီးနေတဲ့အတွက် MPU အနေနဲ့ဒီအချက်ကိုအကောင့်ထဲပေါ်စူးစမ်းဆောင်ရွက်သွားမှာဖြစ်တယ်လို့ဥမမောင်အေးကပြောပါတယ်
။ဒီကကတော့ဒီ2010ကိုရင်ဆိုင်မှုဆိုလို့ရှိရင်ပြည်တွင်းမှာရှိတဲ့အင်အားစုတွေနဲ့ပြပမှာရှိတဲ့အင်အားစုတွေကအချိန်ဆက်မိမိကျွန်တော်တို့ဒါဆောင်ရွက်ရမှာဖြစ်ပါတယ်။အဲ့တော့ပြပမှာရှိတဲ့အင်အားစုတွေအားလုံးဟာကျွန်တော်တို့ပြန်ကျဲနေတယ်လို့ဆိုရမှာပေါ့နော်အဲ့ဒီအင်အားတွေအားလုံးကိုစုလိုက်မယ်ဆိုလို့ရှိရင်ကျွန်တော်2010ကိုရင်ဆိုင်မှုအတွက်တကယ်ကောင်းကောင်းနဲ့ပေါ့နော်ထိရောက်မယ်ကျွန်တော်တို့ဟလာအဲနီလန်းတစ်ခုကျွန်တော်ဖြစ်လာမယ်လို့ကျွန်တော်တို့မြင်တယ်ဒီခုတစ်ဖြစ်တော့ကျွန်တော်တို့ညင်ညွတ်ရေးပေါ့နော်ဒီလိုညင်ညွတ်နဲ့လှုပ်သွားမယ်ဆိုလို့ရှိရင်အရင်ကကျွန်တော်တို့ဟလာဒီစေအုပ်စုကိုကျွန်တော်တို့နီးပေါင်းစုံနဲ့နေရာပေါင်းစုံကနေပြီးတော့ဟလာကျွန်တော်ဒါစန့်ကျင်နေကြတာပဲအကယ်၍ဒီအင်အားစုတွေကိုစုစည်းပြီးတော့ကျွန်တော်တို့ဒီလိုရေးကြည့်တဲ့အချိန်မှာလုံးဝဆိုလို့ရှိရင်တော့ပို့ပြီးတော့ထိရောက်လိမ့်မယ်လို့ကျွန်တော်တို့ယူဆတဲ့အခုလိုဆောင်ရွက်ခြင်းဖြစ်ပါတယ
်။ဒါကြောင့်လဲဒီတိုင်းရင်းသားကောင်းဆောင်တွေပါဝင်တဲ့စင်ပြိုင်အစိုးရပေါ်ပေါက်လာအောင်3လအတွင်းအကောင့်ထဲပေါ်ဆောင်ရွက်သွားဖို့ရှိတယ်လို့ဒေါ်ဆန်းဆန်းကပြောပါတယ်။
အဲ့တော့အစိုးရကပြည်ထောင်စုစစ်စစ်အစိုးရပေါ့လေ။အဲ့ဒီပြည်ထောင်စုစစ်စစ်မူနဲ့ပတ်သက်ပြီးတော့လဲမိနေတဲ့အနေနဲ့ပေါင်းစုပြီးတော့ကျမတို့ပြည်ထောင်စုဆိုတဲ့စစ်စစ်မူကိုကျမတို့ကျင့်သုံးရမှာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ဒီမှာ Federalism အခြေခံဥပဒေဆိုတာလည်းပါရိသဖြစ်ပါတယ်မူတန်းလည်းရေးပြီးပြီနှစ်ခါသုံးခါလည်းဆွေးနွေးပြီးပြီဆိုတော့ဒီမူတန်းတွေရဒီအခြေခံမူတွေရအခြေခံမူဆိုတာလည်းတိုင်းနာချင်းချင်းပေါ့လေကျမတို့ဟိုကရင်တကြဗမာတကြပေါ့ရှမ်းတကြဆိုတာမျိုးလိုအဲတာရုံမြတ်ရှိရမယ်တူနဲ့တူနဲ့နိုင်တဲ့စင်းနဲ့အဲဆက်ဆံရင်မပြူပါဘူးနောက်ပြီးတော့လည်း
ဒီပြပမှာဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ် MPU ဖွဲ့အနေနဲ့သူတို့လက်ရှိဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးပြီးသားဖြစ်တဲ့အတွက်ဟိုနောက်ဆုံးပေါ့လေအန်တီမအစိုးရတရားကတော့အဲ့ဒီပြည်တော်စုစစ်ဆေးအစိုးရဖြစ်မှာပါဒါကတော့ဒီပြပမှာဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ် MPU ဖွဲ့အနေနဲ့သူတို့လက်ရှိဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့